G7 summit တိုက်သည့်ခုနှစ်နိုင်ငံကနိုင်ငံခြားရေးဝင်ကြီးတွေကနေဒါနိုင်ငံခွေးဘက်မှာတွေ့ဆုံမှုရှိပါတယ်။ဒီအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဆွေးနွေးဖို့လည်းရှိပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းကိုစီးအကူအညီနဲ့ထောက်လှမ်းရေးအချက်အလက်တွေပြန်ပေးနေတယ်လို့နှစ်နိုင်ငံခေါင်းဆောင်တွေ Arivia ဂျီဒါမှာတွေ့ဆုံဆွေးနွေးပြီး G7 အဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကျင်းပဖို့ရှိတဲ့အကြောင်းခုလိုကြေညာခဲ့တာဖြစ်ပါတယ်။March 17ရက်နေ့မှာအမေရိကန်နဲ့ယူကရိန်းရှင်းနိုင်ကြဆွေးနွေးပြီးနောက်ယူကရိန်းကအမေရိကန်အစိုးပြုထားတဲ့ရက်30ကြာယာယီအပြစ်ကတ်ရက်ဆယ်ရီကိုလက်ခံဖို့အစီအစဉ်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ရုရှားဘက်ကအတည်ပြုတာကိုစောင့်ဆိုင်နေပါတယ်။ရုရှားဆိုရပြောရေးစကွင်းရှိသူဒီမီထရီဖက်စကော့ဖ်ကတော့အစိုးပြုချက်နဲ့ပတ်သက်ပြီးအမေရိကန်ကတင်ပြမှာကိုစောင့်ဆိုင်နေတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောဆိုပါတယ်။ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့ကလည်းရက်30ကြာအပြစ်ခတ်ရက်စီအစီအစဉ်ကိုကြိုဆိုလိုက်ပြီးယူကရိန်းငြိမ်းချမ်းရေးအတွက်လမ်းကြောင်းမှန်ပေါ်ကချဉ်းကပ်နေတာဖြစ်တဲ့အကြောင်း X လူမှုကွန်ရက်မှာမတ်လ12ရက်နေ့မှာရေးသားဖော်ပြပါတယ်ဂျာဒတ်အဆိုပြုချက်ကိုကြိုဆိုပြီးယူကရိန်းအမေရိကန်တို့နဲ့အတူရက်ဒီမှာဖြစ်တဲ့အကြောင်းကိုလည်းအိုလာဖ်ရှော့ကပြောပါတယ်ရုရှားကတော့ဒီသတင်းပတ်တွင်အမေရိကန်ကိုယ်စားလှယ်တွေနဲ့တွေ့ဆုံနိုင်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခရိုယူဘီယိုကတော့ယူကရိန်းဟာစစ်ပွဲအဆုံးသတ်နိုင်ဖို့ခိုင်မာတဲ့အစ်စင်ကိုကြော်ဖြတ်ခဲ့ပြီးလို့သတင်းတောက်တွေကိုအင်ကာနေမှာပြောဆိုခဲ့ပါတယ်